စကိုင်းတိုင်းကနီမြို့နယ်ချောင်းမအနောက်ရွာကစာတင်ကျောင်းကိုစစ်တပ်ကဂျက်လီရင်နေနဲ့ဘုံကျဲတိုက်ခိုက်ခဲ့တယ်လို့ဒေသခံကာကွယ်တပ်ဖွဲ့တွေကပြောပါတယ်။ဒေသခံအများအပြားဟာမိုးရေတဲ့ဆေးဘေးရှောင်နေရတဲ့အတွက်လည်းအခက်အခဲတွေနဲ့ကြုံနေရတာပါ။စကိုင်းတိုင်းကနီမြို့ဘက်ကအထီးနေသတင်းပေးပို့ချက်ကိုတော့ကိုသားညွန်ဦးကတင်ပြမှာဖြစ်ပါတယ်ဗျာ။
စီတီမော်နီရဲ့စကိုင်းတိုင်းကနီမြို့နယ်တွေကချောင်းမအနောက်ရွာကစတင်ကျောင်းကိုမေလ18ရက်နေ့နေ့လယ်ပိုင်းကစစ်ကောင်စီတပ်ကနေပြီးတော့ဂျက်လီအင်းနေနဲ့ပုံကျဲတက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ပုံကျဲတက်ခိုက်တာကြောင့်စတင်ကျောင်းအပြင်နေရင်သုံးလုံးမှာမိလောင်ကျွမ်းသွားတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။လူထိခိုက်မှုသေတော့မရပါဘူး။စစ်ကောင်စီတပ်ဟာချောင်းမအနောက်ရွာကနေပြီးတော့တမိုင်မဲဝေးတဲ့လက်ရှိကြီးရွာမှာတဆွဲထားပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေလည်းရှိတယ်လို့ဒေသကာကွယ်ရေးအဖွဲ့တစ်ခုဖြစ်တဲ့ကျောက်လုံးကြီးအဖွဲ့တာဝန်ရှိသူတူကပြောပါတယ်။
ကျွန်တော်တို့ကနေနဲ့ချောင်းမအနောက်ရွာကိုဇဝန်တာတင်းနဲ့ဘုံမတင်လာကျဲသွားတယ်ဟုတ်အဲ့မှာကတိုက်ပွဲလေးဖြစ်တာမရှိဘူးရာအကြောင်းပြချက်ကတော့ဘာရလို့မရှိဘူးဟုတ်သူကျဲနေလို့ကျဲသွားတယ်ဟုတ်ဟိုထိရပြင်းပြီးမို့တော့ကျွန်တော်ချောင်းမအနောက်ရွာကစာတင်ကျောင်းရဲ့နေရင်သုံးလုံးရဲ့ဖြစ်သွားတယ်ဟုတ်ဒီကျောင်းကနောက်ဆုံးသွားပြီဆိုပြီးဒီလူရဲ့အခုရောက်ကိုပြန်ဝင်နေချိန်မှာမတင်မှာပဲပြန်ပြီးဒီကျောင်းဆက်ကိုတော့မလဲရှိသွားမှာစာရိုက်တက်သေးတာလေအိမ်မှန်ကပြည်သူရောက်300လောက်ဆန်းခံထားရတယ်ဟုတ်
စစ်ကောင်စီတပ်ဟာမေလ16ရက်နေ့မနက်ပိုင်းကကနီမျိုးနဲ့ကတ်နေတဲ့ရင်းမပင်နေတဲ့ကဗန်ပွေးရွာကိုပြန်လဲဆုတ်ခါပြီးတော့အဲ့ညနေမှာပဲကြော့ပြန်ပြီးတော့နေမီရှင်းလင်းရေးလှုပ်လာတာမို့လို့နေရက်ကိုပြန်နေဂျီသားကံကြီးရွာထဲမှာပိတ်မိသွားတာလို့ဆိုပါတယ်ရခိုင်ကဲဦးနှံကိုဖျက်ပြီးတော့တိုက်ခိုက်ခဲ့တဲ့မုံတိုင်းရှင်ကြောင့်ကနီနယ်ထဲမှာမိုးရွာသွန်းနေပြီးတော့ဒေသခံစစ်ပီးရှောင်းတွေဟာမိုးရွာထဲမှာပြေးလွှားနေရပြီးတောတောင်တွေထဲမှာပုံအောင်နေထိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်
မင်းနဲ့ပေါ့ငါကမိုးရိုင်းကျော်တယ်မှာပြေးနေကြတာကျော်ရဲမှာတဲမရှိဘူးတဲမရှိတော့တဲရှိတဲ့တော်ပြေးနေဦးတယ်တဲရှိတဲ့တော်ပြေးကိုပတ်သွားနေရတယ်တဲ့အဲ့ဒါခုမှတဲရဲကိုကြောင်းလို့လေဒီရောမိုးရောခုကကြာနေတာပြေးနေရတော့ပြန်မကက်ရဲဦးပြန်ပြစ်မလားပြန်လာမှာလည်းဒီနေ့ဆောင်းမှလည်းသိမလို့ရပြန
်စစ်တပ်ဟာမီလာ12ရက်နေ့ကစပြီးတော့ကနီနယ်ထဲမှာနေမီရှင်းလင်းရေးလုပ်နေတာဖြစ်ပြီးတော့ဒေသခံကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်နေတာပါမီလာ14ရက်နေ့ကလည်းချောင်းမကြီးရွာကိုလေနဲ့ပုံကျဲတက်ခိုက်ခဲ့သေးတယ်လို့လေးရတွေဘုံကျဲတက်ခိုက်မှုဟာနှစ်ချိန်လုပ်ခဲ့တယ်လို့သိရပါတယ်။မေလ12ရက်နေ့ကစပြီးတော့မေလ18ရက်နေ့အထိဒီစစ်ကောင်စီတပ်ရဲ့နေမီရှင်းလင်းရေးအတွက်မှာကလေးငယ်သုံးဦးအပါဝင်ရဲသား၄ဦးတပ်ဖြတ်ခံထားရတယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒီလေကြောင်းတက်ခိုက်မှုတွေနဲ့ရဲသားတိုက်ဆုံမှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ။